ရုရှားနိုင်ငံမှာဇွန်လ14ရက်တတဗီနီကစတင်ကျင်းပနေတဲ့ကမ္ဘာ့ဗလာဘောလုံးပြိုင်ပွဲဖွင့်ပွဲအဖြစ်အုပ်စုအေကအင်ရှန်ရုရှားနဲ့ဆော်ဒီအာရေဗျအသင်းတို့အချင်းနဲ့ကစားရမှာတော့ရုရှားအသင်းက9ဂိုးပြန်နဲ့အနိုင်ရသွားပါလေ။ရုရှားအတွက်ဂိုးတွေကို12မိနစ်မှာကာဇင်စကီ42မိနစ်နဲ့90အပေါင်း10မိနစ်တို့မှာချယ်ရီရှက်87မိနစ်မှာဇူဗျာ90အပေါင်း10မိနစ်မှာဂိုလိုဗင်တို့ကအသီးသီးတွင်းတို့တွားကြတာပါ။ပွဲစဉ်တစ်လျှောက်လုံးလို့ရုရှားတင်းကအများဆုံးထိုးပေါက်ပြီးဂိုးသွင်းခွင့်ကိုဖန်တီးနိုင်တာကြောင့်အခုလောက်ဂိုးအရေအတွက်ရောက်သွားတာပါ။ဆော်ဒီအတင်းဟာတစ်ချက်တစ်ချက်မှာပဲထိုးပေါက်နိုင်ပြီးအခိုင်အမာဂိုးသွင်းခွင့်ကိုရောက်အောင်လဲဖန်တီးနိုင်တဲ့အခြေအနေမရှိတာကြောင့်ပထမဆုံးပွဲမှာအရှုံးနဲ့တုံ့ပြန်ရတာပဲဖြစ်ပါလေ။ဒီပွဲမှာအင်းရှင်အတင်းနိုင်ရလိုက်တာကြောင့်ဒီတစ်ချိန်အပါအဝင်ကမ္ဘာ့ဖလားဘောလုံးပြိုင်ပွဲဖွင့်ပွဲ22ချိန်မှာအင်းရှင်အတင်းတစ်ချိန်မှမရှုံးဘူးတဲ့မှတ်တမ်းကိုဆက်ပြီးတော့ထိန်းထားလိုက်နိုင်ပါပြီ။အနိုင်ရတဲ့ဂိုးအရေအတွက်ငါးဂိုးဆိုတာဟာလေအင်းရှင်နိုင်ငံအနေနဲ့အဖွင့်ပွဲမှာနိုင်ရတဲ့ဂိုးရေအတွက်ဒုတိယအများဆုံးပါ။အင်းရှင်အတင်းအနေနဲ့အဖွင့်ပွဲမှာဂိုးအများဆုံးနဲ့နိုင်ရပြီးပထမမှတ်တမ်းတင်ထားတာကအီတလီအတင်းဖြစ်ပြီးလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာ1934ခုနှစ်ကအမေရိကန်အတင်းကို9ဂိုးတကိုးနဲ့နိုင်ရထားတာဖြစ်ပါလေ။ရုရှားအတင်းဒီပွဲထဲမှာသွင်းယူထားတဲ့9ဂိုးဆိုတာဟာ2004ခုနှစ်ကမ္ဘာ့ဖလားပွဲစဉ်တစ်ခုလုံးမှာသူတို့အတင်းသွင်းယူတဲ့စုစုပေါင်းဂိုးရေအတွက်တဲ့ဆက်ဆအပူများပါလေ။အဲ့တော့ကအုပ်စုပွဲ၃ပွဲမှာရုရှားအသင်းသွင်းယူနိုင်တာ၂ဂိုးပဲရှိတာပါ။2018ခုနှစ်ကမ္ဘာ့ဖလားဘောလုံးပြိုင်ပွဲဖွင့်ပွဲအခမ်းအနားနဲ့ရုရှားဆော်ဒီပွဲကိုမော်စကိုမြို့တော်ကလူစနီကီအကြောက်ကွင်းမှာကျင်းပတာဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင် FIFA ဥက္ကဋ္ဌနဲ့ဆော်ဒီအာရေဗျနိုင်ငံထိပ်တန်းတာဝန်ရှိသူတို့တက်ရောက်မင်းကွန်ပြောအပြေးကြီးရှိပါတယ်။ဇော်လ15ရက်တောက်ကြနေ့ဒီကနေ့မှာတော့အုပ်စု A ကအီဂျစ်နဲ့အူရုဂွေးအုပ်စု B ကမော်ရိုကိုနဲ့အီရန်ပေါ်တူဂီနဲ့စပိန်အတင်းတို့ရှင်းပြကြကြပါမယ်ခင်ဗျာ။